တ်သက်ရှင်များရှင်ပြိပကတွေဖြစ်ပွားရာဒေသတွေမှာစစ်ပွဲတွေဖြစ်ပွားတဲ့အခါမှာဒုက္ခခက်ခဲတွေကိုအများဆုံးခံစားရတဲ့သူစစ်ရဲ့အနှိတ်ထာယုံတွေကိုခါစီခံစားရတဲ့သူတွေကတော့အမျိုးသမီးတွေလို့ဆိုရမှာပါ။အ
မီကအမအင်းဖြစ်လာပဲရဲ့နေကြအဲ့ချိန်မှာတော့သူစစ်သားတွေရောက်လာပြီးမှတခါလေအဲ့လိုမျိုးတနတ်တောင်ကြရတာနဲ့တခါလေအဲ့လိုမျိုးရေသွေးလမ်းထဲမြန်မာတို့မိသားစုရေးသွားလေဒီအမေမကြောက်တော့သူ့အဖေပူလိုက်တယ်ဒီအမွာလေးနေရောက်တော့မိမပူလိုက်တယ်အဲ့ချိန်တာကြီးကိုတော့ဆွဲပြီးခေါ်သွားတာတာကြီးကြောက်သွားတယ်ဒီတာကြီးတော့မှတော်တော်ကြာရေးသူကသမီးတော်မပါနိုင်တော့အဲ့လိုမျိုးအဲ့ဒီညာကလေးမိလေဘာမှမယူလာရဘူးကလေးဒီအငယ်မတယောက်ဆုံးကြီးကတော့သူကဖနက်လင်းစီရအဲ့လိုမျိုးဖြစ်သွားလေပြီးတယ်အဲ့ညာကမူးလည်းမိသွားလေအနိုင်မှာရောက်တဲ့ချိန်တော့6နာရီကျော်လောက်ရှိပြီ4နာရီကျော်ကနေပြေးရတာအဲ့လိုမျိုးတောင်းချုံပတ်ဒီနဲ့အဲ့လိုမျိုးပဲလေအဲ့လိုမျိုးလမ်းလျှောက်
ချင်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မန်ပြင်းရွာကစစ်ရှောင်းမျိုးသမီးမထုဆန်မှာမန်ပြင်းအထက်ရွာအနီးမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တပ်တွေနဲ့တအန်းပလောင်မျိုးသားလူမျိုးရေးတပ်မတော် TNL ရှမ်းပြည်တွတ်တက်ရေးပါတီ SSPP SSA ပူးပေါင်းတပ်တွေပြီးခဲ့တဲ့လတွေကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်9နှစ်အရွယ်တာကြီး3နှစ်အရွယ်သမီးငယ်နဲ့လာသားအရွယ်အမွာသမီးလေးနှစ်ဦးနဲ့အတူသူတို့ထွက်ပြေးခဲ့ကြရပါတယ်
။တားဖြစ်တဲ့ချိန်ကတော့ဒီမန်ပိန်အပေါ်ရွာပေါ့အမှားကြည့်ကြတယ်။ပြီးတော့နောက်ပိုင်းမှာတော့အောက်ရွာမှာဆက်စားဆောင်တဲ့ချိန်ကတော့ဣနန်းရွာမှာဆောင်ပါတယ်။ပြီးတော့ဣနန်းရွာမှာနေလို့မရဘူးမလုံခြုံဘူးစီဆိုပြီးတော့လိုက်ရှုမျိုးဒီချင်းနေ့ချင်းဟိုနောက်ချမ်းအမှားတစ်ခါပြန်ဆောင်ဒီမှာအင်ဂျင်လို့ရပြီဆိုပြီးတော့တစ်ခါပြန်အင်ဂျင်ပြီးတော့အိမ်မှာနေတဲ့အချိန်တစ်ခါပြန်ဖြစ်လာလို့တစ်ခါပြန်ပြေးရတယ်။အခုချိန်ကြီးရွာပြန်လို့ရသေးပါဘူးရှင်။အခုကဒီအပေါ်ရွာအောက်ရွာဆီရှိတယ်အောက်ရွာမှာအခုတော့အောက်ရွာမှာရှိနေတဲ့အချိန်မှာသူကရွာပတ်လေအဲ့မှာပြစ်တက်ပြီးတော့ဒီမှာတွားလို့မရဘူးဒီမှာဟိုကလေးမူကြီးတောင်းပေါ့အဲ့မှာပဲခြောင်နေကြတာ။
ဒီတိုက်ပွဲတွေအတွင်းမှာသူ့ရဲ့မိခင်ဖြစ်သူနဲ့လာသားအရွယ်အမွာသမီးငယ်တူကိုမထုဆန်ဆုံရှုံခဲ့ရပါတယ်။မိခင်ဖြစ်သူကတော့အသက်ခံရတာဖြစ်ပြီးသမီးငယ်ကတော့ဆစ်ဆောင်ရင်းနဲ့အေးအေးမြီတည်ဆုံခဲ့ရတာပါ။
အခုဝမ်းနေနေရတာအခုကျမဆိုရင်တော့အမေလည်းဆုံရှုံရတယ်ပေါ့။သမီးငယ်အမေမလည်းဆုံရှုံရတယ်။သမီးငယ်ကဆစ်ဆောင်ရင်းနဲ့ဟိုလာရှုအချင်းမိချက်ချက်ဟိုနောက်ချမ်းအဲ့မှာဖုံးသွားတာ။ဒီအမွာကူညနေဆက်စားထည့်ကြည့်တဲ့ချင်းက16ရက်တည်းရှိရလေဒါကြောင့်မို့အဲ့ကလေးအငယ်မကအေးအေးသားမီလုံးလုံးအဲ့လိုမျိုးသုံးသွားအမေကတော့လက်နဲ့ကန်ပြီးပြတ်တတ်တာခရရလေအဲ့အဲ့ချိန်မှာတော့အမေကတောင်ရသွားပါတယ်ပြီးတော့အဲသူတို့တစ်ခါတော့ဒီနေ့တန်ကြရတယ်နဲ့သူတို့ကထည့်ကြည့်ကြတယ်ထည့်ကြည့်ကြတယ်သူတို့အဲ့ချိန်မှာအဲတောင်ရသွားကြတာကအလုံး6ရောက်ရှိတယ်ကိုရောက်တော့အိမ်ထိပြန်ရောက်လာတယ်အမေကတော့အမှပြစ်တက်ခံရတယ်အဲ့ဒီနေ့ဆိုညီမတော်မသာမပြောစရာဘာမှမရှိအောင်ကိုဝမ်းနေပါလေကြောက်လို့လို့အမှအမေတည်တဲ့ချိန်ဆိုညီမဆိုယူဖို့နည်းနည်းပဲလို့က
သူတို့မိသားစုဟာလက်ရှိမှာမန်ပြင်းအောက်ရွာဘက်မှာခိုလုံနေကြပါတယ်အဲ့ဒီနေရာမှာအခုတိုက်ပွဲတွေမရှိတော့ဘူးဆိုပေမဲ့သူတို့နေရပြန်ဖို့မဖြစ်နိုင်သေးဘူးလို့လည်းဆိုပါတယ်။လက်ရှိမှာမိုးကတဲလေးနဲ့နေနေရတဲ့သူတို့မိသားစုတွေအနေနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့ကျန်းမာရေးအတွက်စေကူတာဘူးကလည်းမလွယ်ကူဖြစ်နေပါတယ်။တောတောင်တွေကြားအေဂျင့်နဲ့ရာသီမှာထွက်ပြေးလာခဲ့ရတဲ့အတွက်သူနဲ့အမွာတမိငယ်လေးဟာကျန်းမာရေးချို့တဲ့နေတယ်လို့လည်းဆိုပါတယ်။လက်ရှိခိုးလုံနေတဲ့ရွာမှာဆေးကမ်းမရှိပဲ၃မိုင်လောက်ဝေးတဲ့ဣနိုင်းမြို့မှာသာဆေးဝယ်လို့ရနိုင်တဲ့အတွက်အခက်အခဲတွေဖြစ်နေတယ်လို့လည်းပြောပါတယ်
။အဲအခုလောလောဆယ်တော့ဒီမောကတေးနေပဲမောကတေးထူပြီးမှအမှပဲနေကြပါတယ်။အစားတော့တော့တခါတလေတော့ဒီများဆံပြီးနေတော့ပါလာထုတ်သေးတယ်။အခုတော့ဒီအခက်အခဲတွေရှိတာတော့ရွာကျင်းတဲ့လဲရှားစားလို့မရဘူးဆိုတော့ဒီမောကတေးနဲ့ဒီမှာပဲနေနေကြတယ်အခုရွာပြစ်လဲဆောင်ဖို့ 就是老细吧的，咱们那苦老老老些了，长龙家对付不？哎妈了，人家闽龙家都不如表家的，苦了的，哎，们的二月北南那边月季仓库就是你家的苦。那可那带过去了，俺妈了龙这龙从不出去了，俺妈闽龙家不如表家的。
ဒီလိုတိုက်ပွဲတွေကြောင့်အပြစ်မဲ့ရတားပြည်သူတွေတိတ်ဆုံးရဆင်းရဲဒုက္ခတွေခံစားချင်ရလို့အပြစ်ခက်တွေအားလုံးရစဲဖို့မထုဆန်ကမျှော်လင့်နေပါတယ်
။အဲအခုချိန်တော့အဲ့လိုမျိုးစစ်ပွဲတွေဆက်ပြီးမဖြစ်လို့ရှင်တော့ရွာသူရွာသားတွေကြီးသူလူထုတွေလည်းသိချမ်းသာအောင်နေရမယ်လို့ထင်ပါတယ်။ပြီးတော့အခုလူစစ်ပွဲကြီးနေတဲ့အောင်ဘူရောမရောအကုန်လုံးကူညီပေးနိုင်တော့ကြောက်အောင်နေနိုင်မယ်လို့ထင်ကြပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မန်ပြင်းရွာကဆစ်ဆောင်မြို့သမီးမတ်ထုဆန်ရဲ့ဘဝအကြောင်းတွေကိုကြားခဲ့ရတာပါဆစ်ဆောင်ပြည်သူတွေအားလုံးရဲ့တူညီတဲ့ဆန္ဒကတော့နေရက်ပြန်ရည်နဲ့ငင်းချမ်းစွာနေထိုင်နိုင်ရေးပဲဖြစ်ပါတယ်နေရက်ပြန်ရောက်ချိန်မှာကြုံတွေ့ရမယ့်အခက်အခဲတွေကိုသူတို့မှန်းဆသိနိုင်ပေမဲ့လည်းကိုယ်အိမ်ကိုရာကိုပဲပြန်ချင်းနေကြတာပါဒီဆစ်ဆောင်ပြည်သူတွေအေးချမ်းတာယာတဲ့ဘဝတွေအမြန်ဆုံးရရှိပါစေလို့ဆုတောင်းရင်းဒီတစ်ပတ်အစီအစဉ်ကိုလည်းရှင်းနာခွင့်ပြုပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။